Welcome to the Voice of America in Burmese.
ကျဒီမင်္ဂလာပြပြနဲ့ပြည်စုံနဲ့နာနေခင်ဖြစ်ကြပါသည်ခင်ဗျာ View American တိုင်းရဲ့2014ဩဂုတ်လ10ရက်တောက်ကြနေမနေ့ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ line meter 3240 4850တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့ဇောမလိုက်ပါဒီမိနစ်မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံမြောက်ပိုင်းမှာအစ္စလာမ်ဆော့ရောက်တဲ့တိုက်ခိုက်မှုတွေကြောင့်ထွက်ပြေးတိတ်ဆောင်နေရတဲ့ဒုက္ခသည်တွေအတွက်အမေရိကန်ကစာနာရိတ်ခါတဲ့လေကြောင်းကနေချပေးဖို့ပြင်ဆင်နေပြီဖြစ်ပါတယ်ဒေတာရင်းအရင်းပွားပွဲတောင်တရုတ်ပင်လယ်ပင်ဆိုင်ရာကိစ္စတွေနဲ့ကိုယ်သွေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမယ်ရှေ့တောင်အာရှအာဆီယံနိုင်ငံသားဝန်ကြီးအစည်းအဝေးကိုနေပြီးတော့မှဒီကနေ့စတင်မှာဖြစ်ပါတယ်ဒီလိုနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုကိုသားညုံနဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာတော်ရရှိမြတ်ခင်ဗျာလွန်ခဲ့တဲ့26နှစ်တုန်းကဒီလိုနေမျိုးမြန်မာနိုင်ငံမှာလှဲနေလှေအောင်မြင်းဆောင်မကြမ်းပြည်သူတရက်လုံးကလမ်းပေါ်ထွက်အုံကြွပြီးမဆလာတပါဒီအာနာရှင်စနစ်ကိုစန့်ကျင်ဆန္ဒပြခဲ့တဲ့အောင်းမေပွဲရှေလေးလုံးနေ့နှစ်ပတ်လည်ဖြစ်ပါတယ်ဒီကလာတုန်းကတင်ရှားခဲ့တဲ့ចောင်းသားခေါင်းဆောင်တူဖြစ်သူကိုမောင်မောင်ကျော်က
78ရဲ့ကျွန်တော်ထူးခြားတဲ့ဇယိုင်းလက္ခဏာတစ်ခုပေါ့နော်ဒီပါတီအဖွဲ့ကြီးအဲ့လိုတစ်ခုတည်းရဲ့ဥဆောင်မှုနဲ့ပါလာတာမဟုတ်ပါနဲ့လူရဲ့ကိုယ်စီအသိနဲ့ပါလာပြီးတော့ဒီတိုက်ပွဲလမ်းကြောင်းကြီးတစ်ခုတည်းကိုအလိုလျောက်အလိုပါလာရပါတော့
။သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။ပြီးတော့နိုင်ငံတကာစိတ်ဝင်စားပွဲရာသတင်းလွှာတွေကိုလည်းတင်ဆက်မှာပါ။အခုတော့အရင်ဦးဆုံးတောက်ကြနေမနေ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကိုသားညွန့်ဦးတို့ကကြီးညာပါလိမ့်မယ်ခင်ဗျာ။
အီရန်နိုင်ငံမြောက်ပိုင်းမှာအစ္စလာမ်ဆွန်းရောက်တွေရဲ့တိုက်ခိုက်မှုကြောင့်ထွက်ပြေးတင်းရှောင်နေရပြီးစာနာရိတ်ခါပြတ်လာမှုကြောင့်တေဘေးနဲ့ရင်ဆိုင်နေရတဲ့ခရီးယံဘာသာဝင်တွေနဲ့ရှင်းအောင်အယူဝါဒကိုးကွယ်သူယာဇီဒီမျိုးနွယ်စုတွေအတွက်အမေရိကန်ပြည်ထောင်စုကအရေးပေါ်လူသားချင်းစာနာတဲ့အကူအညီတွေလေကြောင်းကနေချပေးဖို့ပြင်ဆင်နေပြီလို့ပင်တကွန်အရာရှိတွေကပြောပါရယ်အရေးပေါ်လိုအပ်တဲ့အစားအသောက်ရေနဲ့တခြားမရှိမဖြစ်လိုအပ်တဲ့အရာတွေကိုလေကြောင်းကနေချပေးဖို့အတွက်ဒေတာတွေမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြင်ဆင်နေကြပြီလို့အမေရိကန်စစ်ဌာနချုပ်ပင်တကွန်ကအရာရှိတဦးကပြောပါရယ်လေကြောင်းကနေတိုက်ခိုက်မဲ့အစီအစဉ်ဟာလည်းရွေးချယ်စရာနည်းလမ်းတစ်ခုအဖြစ်ရှိနေတယ်လို့လည်းသူကပြောပါရယ်သမ္မတဘာရက်အိုဘားမားဟာအီရတ်ကိစ္စကိုဘယ်လိုတုံ့ပြန်ရမလဲဆိုတာနဲ့ပတ်သက်လို့အမျိုးသားလူညွန်ရေးအကြံပေးအရာရှိတွေနဲ့ကြာသာပတင်းနဲ့တနေ့လုံးနေပါအင်ဗီယိုတော်မှာဆွေးနွေးတိုင်ပင်နေပါရယ်ခရီးယံဘာသာဝင်တွေနဲ့ရှောင်းအယူဝါဒကိုးကွယ်ကြတဲ့ယာဇီဒီမျိုးနွယ်စုတွေအနေနဲ့အစ္စလာမ်ဘာသာတွေကိုမကူပြောင်းရင်တပ်ပစ်မယ်လို့အီရန်နိုင်ငံမြောက်ပိုင်းဒေသအများစုကိုသိမ့်ပိုက်ထားတဲ့အစ္စလာမ်စစ်သွေးကြွတွေကချင်းချောက်နေတာဖြစ်ပါတယ်။ထောင်တောင်းချီတဲ့ဒုက္ခသည်တွေနေရဆွန့်ခွာပြီးအစာအိမ်စာမရှိတဲ့တောင်တန်းတွေဘက်ကိုထွက်ပြေးတင်းရှောင်နေကြရတာဖြစ်ပါတယ်
။အီဂျစ်နိုင်ငံကာရူမှာကျင်းပတဲ့ဆွေးနွေးပွဲတွေမှာအစ္စရေးဘက်ကသူ့ရဲ့လူလာချက်တွေကိုမပေးနိုင်ဘူးဆိုလို့ရှိရင်အစ္စရေးနဲ့တိုက်ပွဲတွေကိုပြန်ဆမယ်ဆိုပြီးတော့ဟာမတ်စစ်သွေးကြွအဖွဲ့ကချင်းချောက်ပြောလိုက်ပါတယ်။ဟာမတ်စ်ဘက်ကအစ္စရေးရဲ့ညီညွတ်ရေးအစုပြုချက်ကိုလက်မခံဘူးဆိုရင်တော့လက်ရှိရှိနေတဲ့82နှစ်အရွယ်ကြာအစ္စရေးပါလက်စတိုင်းနှစ်ဖက်အပြစ်ရစေရီသဘောတူညီချက်ဟာအခုကြီးတောက်ကြနေဒီရဆန်ချိန်မနဲ့၈နှစ်မှာကုန်ဆုံးမှာဖြစ်ပါတယ်။ဂါဇာပင်လယ်ဆေးကမ်းကိုအစ္စရေးဘက်ကနေပြီးတော့ပိတ်ဆို့ထားတာပြန်ယူပေးဖို့ဆိုပြီးတော့ဟာမတ်စ်ဘက်ကတောင်းဆိုနေပါတယ်။ဒီလိုပိတ်ဆို့မှုကြောင့်ဂါဇာစီးပွားရေးကိုထိခိုက်စေလိုပဲပါလက်စတိုင်းတွေဖို့လည်းခီးပီပထွက်မြောက်ဖြစ်နေပါတယ်။အစ္စရေးဘက်ကတော့ဒီဟာမတ်စ်အဖွဲ့လက်နက်ဖြုတ်သိမ်းဖို့ကိုပဲတောင်းဆိုနေပါတယ်။စစ်ပွဲတွေပြန်ဖြစ်လာရင်တော့ဒီအကြမ်းဖက်မှုတွေမှာဘယ်သူတာဝန်ရှိသလဲဆိုတာရှင်းလာလိမ့်မယ်ဆိုပြီးတော့အစ္စရေးအစိုးရရဲ့ပြောခွင့်ရဖြစ်သူမတ်ဂရီဗစ်က CNN ရုပ်သံဌာနကိုပြောခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားပြန်လည်တိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းဘက်မှာလူ1900နီးပါးသေဆုံးခဲ့ပြီးတော့အများစုဟာအရသာတွေဖြစ်ကြပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံနဲ့စစ်ဖြစ်မဲ့အရေးကရှောင်ရှားတဲ့အနေနဲ့ယူကရိန်းနိုင်ငံနယ်စပ်မှာချထားတဲ့ထောင်ပေါင်းများစွာသောရုရှားတပ်ဖွဲ့တွေကိုရုတ်သိမ်းပေးဖို့နေတိုတပ်ဖွဲ့အကြီးအကဲအန်ဒါစ်ဖော့ခ်ရက်စမူဆန်ကရုရှားအစိုးရကိုတောင်းဆိုလိုက်ပါတယ်။ရုရှားနယ်စပ်အနီးရုရှားလိုလာတဲ့ခွဲထွေးသမားတွေနဲ့တိုက်ပွဲဖြစ်နေတဲ့ယူကရိန်းအစိုးရကိုထောက်ခံအားပေးတဲ့အနေနဲ့မြို့တော်ကီယက်ဖ်ကိုရောက်ရှိနေတဲ့ရက်စမူဆန်ကကြာသပတေးနေ့မှာအဲ့လိုပြောကြားလိုက်တာပါ။ညဉ့်ညံရီထင်းထင်းဆောင်းလျှောက်ဖို့ဆိုတဲ့ခေါင်းစဉ်နဲ့ရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံအတွင်းဝင်ရောက်လာနေတဲ့ဆိုပြီးတခြားနေတို့အရာရှိတွေကလည်းသတိပေးပြောကြားထားပါတယ်။ဒါ့အပြင်ရုရှားအစိုးရအနေနဲ့ယူကရိန်းနိုင်ငံအတွင်းခွဲထွက်ရေးသမားတွေကိုအစစ်မြစ်လက်နက်တွေထောက်ပံ့ပေးနေုံနဲ့မကဘဲစစ်ဖက်ဆိုင်ရာအကြံပေးအရာရှိတွေပါဆစ်လွတ်ထားတယ်လို့လည်းရက်စမူဆန်ကဆွဆွဲပြောဆိုလိုက်ပါတယ်။တန်ကြာကာကာတွေချီလီယန်တပ်ဖွဲ့တွေအပါအဝင်တခြားအထူးတပ်ဖွဲ့တွေစုစုပေါင်းတပ်ဖွဲ့ဝင်အင်အား2000လောက်ယူကရိန်းနယ်စပ်မှာရုရှားကချထားတယ်လို့အနောက်အုပ်စုလေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာကြိုတင်ကြေညာခြင်းမရှိဘဲနဲ့အာဖဂန်နစ္စတန်ကိုရောက်ရှိသွားပြီးတော့အဲဒီမှာသမ္မတကူဇလေနဲ့သမ္မတကူဇလေလောင်းနေနဲ့တွေ့ဖို့ရှိနေပါတယ်။ပြီးခဲ့တဲ့အာဖဂန်ယူကောက်ပွဲရလဒ်မှာသမ္မတကူဇလေလောင်းနှစ်ဦးတူနိုင်ကိုနိုင်အပြင်းထန်အငင်းပွားနေတဲ့ချိန်မှာဝန်ကြီးကယ်ရီအာဖဂန်နစ္စတန်ကိုအခုရောက်ရှိသွားတာဖြစ်ပါတယ်။ ဒါမစ္စတာကယ်ရီအနေနဲ့ဒီတလအတွင်းမှာပဲအာဖဂန်ကိုဒုတိယအကြိမ်တွားရောက်မှုဖြစ်ပါတယ်မစ္စတာကယ်ရီဟာသမရလောင်းတွင်ဖြစ်ကြတဲ့ဒီဗန်နိုင်းဝန်ကြီးဟောင်းအာရှရက်ဂန်နီနဲ့သူ့ရဲ့ပြိုင်ဘက်အဗ်ဒူလာအဗ်ဒူလာတို့အကြားအဖြေတစ်ခုခုကိုဒီမစ္စတာကယ်ရီကအဲ့မှာသင်းစာရှင်းလင်းပွဲတရားလုပ်မယ်လို့မျှော်လင့်ရပါတယ်နှစ်ဦးစလုံးကတော့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာသူနိုင်ကိုနိုင်ဆိုပြီးတော့ညင်ပွားနေကြပါတယ်မစ္စတာကယ်ရီဟာသမရကူစလေလောင်းနှစ်ဦးနဲ့ဇာသာရီနီနှောင်းပိုင်းကတွေ့ခဲ့ပြီးတော့တောက်ကြနေကြရင်တော့အာဖဂန်သမရဟာမစ်ကာဇိုင်းနဲ့တွေ့ဖို့ရှိနေပါတယ်။ဒါပြီးတော့အာရှဒေသလူမျိုးဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဒေတာရင်းအငင်းပွားဝယ်တောင်တရုတ်ပင်လယ်ပင်ဆိုင်ရာကိစ္စရနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုအလေးပေးဆွေးနွေးပွဲရှိတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံကြားရေးဝန်ကြီးအဆင့်အစည်းအဝေးတွေကိုနေ့ပြည်တော်မှာဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်။ဒီကနေ့စတင်မဲ့အာဆီယံဝန်ကြီးများအဆင့်အစည်းအဝေးကိုအာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာသမ္မတဦးသိန်းစိန်ကအဖွင့်မင်ကွန်းပြောကြားမှာဖြစ်ပါတယ်။ဒီအစည်းအဝေးကနေအာဆီယံအသင်းကြီးအနာဂတ်မြို့မှန်းချက်တွေကိုဆွေးနွေးကြလိမ့်မယ်လို့မြန်မာပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ်။
အခုဒီအစည်းအဝေးမှာတော့ကျွန်တော်တို့ကအဓိကအဖြစ်2015မှာဒီတခုတည်းသောအာဆီယံအတိုင်းအဝန်ဖြစ်အောင်ကျွန်တော်လိုအပ်မဲ့ကိစ္စတွေရှိတယ်2015နှစ်လွန်ကာလတွေမှာကျွန်တော်တို့အာဆီယံရဲ့နောက်တရုတ်နိုင်ငံလိုကျွန်တော်တို့အာဆီယံဆွေးနွေးပွဲနိုင်ငံတွေဘယ်လိုဆက်သွားကြမလဲဆိုတော့ကျွန်တော်တို့အနာဂတ်မျှော်မှန်းချက်ပေါ့ဒါလေးကျွန်တော်ဆက်ပြီးဆွေးနွေးမှာ
ဒါပြင်အရှေ့တောင်အာရှဒေသတွေနျူကလ িয়ার ခင်းစီရေးဆုံးသဘောတူစာချုပ်လက်မှတ်ရေးထိုးခြင်းဆိုင်ရာကော်မရှင်အစည်းအဝေးအပြင်ဩဂုတ်လ9ရက်နဲ့10ရက်နေ့တွေမှာတော့အာဆီယံနဲ့မိတ်ဖက်နိုင်ငံတွေအကြားဆွေးနွေးပွဲတွေကိုကျင်းပသွားမှာဖြစ်ပါတယ်။အာရှဒေသအတွင်းအကြီးဆုံးလုံခြုံရေးဆွေးနွေးပွဲဖြစ်တဲ့ ARF ခေါ်အာဆီယံဒေသတွင်းလုံခြုံရေးဆွေးနွေးပွဲကိုတော့ဩဂုတ်လ10ရက်နေ့မှာကျင်းပသွားမှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီ၊တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီ၊မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဆုယောင်တို့အပြင်ကနေဒါ၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊ဥရောပသမဂ္ဂဩစတြေးလျ၊နယူးဇီလန်နဲ့ရုရှားနိုင်ငံကကိုယ်စားလှယ်တွေပါတက်ရောက်ကြမှာဖြစ်တဲ့အတွက်အများကအဲ့ဒီဆွေးနွေးပွဲကိုစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်။ဒါပေမဲ့နိုဝင်ဘာလမှာကျင်းလာမယ့်နိုဝင်ဘာလမှာကျင်းပမယ့်အရှေ့အာရှထိပ်သီးဆွေးနွေးပွဲအတွက်ဝန်ကြီးအဆင့်ဂျိုတင်အစည်းအဝေးတွေကိုလည်းပြုလုပ်သွားဖို့ရှိပါတယ်ခင်ဗျ။
အမေရိကန်ပြည်သူအနေနဲ့ဗန်နိုင်းဆိုင်ရာအရေးယူတန်ခတ်မှုတွေလှုပ်ထားတဲ့မြောက်ကိုရီးယားမြန်မာအပါအဝင်ဒီနိုင်ငံတွေနဲ့ငွေအလွှဲပြောင်းနေတဲ့ပတ်သက်ပြီးတော့ဒီအမေရိကန်ငွေကြေးဆိုင်ရာအဖွဲ့အစည်းတွေကိုအမေရိကန်ဗန်နိုင်းဌာနက3ပြည်နှုတ်ဆော်ချက်တည်းထုတ်ပြန်ပါလာ။ငွေကြေးခွာခြားမှုနဲ့အကြမ်းဖက်မှုဆိုင်ရာကိစ္စရပ်တွေကြောင့်မြောက်ကိုရီးယားနိုင်ငံနဲ့အီရန်နိုင်ငံနှစ်နိုင်ငံကိုအရေးယူဆောင်ရည်လိုအပ်ချက်တွေကိုဗန်နိုင်းဝန်ကြီးဌာနရဲ့ဒီငွေကြေးဆိုင်ရာနိုင်ငံတကာစောင့်ကြည့်သုံးသပ်ရေးလုပ်ငန်းအဖွဲ့ကအခုစောပိုင်းတုန်းကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဗန်နိုင်းဌာနကအခုလိုမျိုးနောက်ဆက်တွဲ3ပြည်ချက်American ဘန်တွေကိုထုတ်ပြန်သွားတာဖြစ်ပါတယ်။မြန်မာနိုင်ငံ Algeria, Ecuador, Indonesia နိုင်ငံတွေကိုတော့အထူးစောင့်ကြည့်ရမယ့်နိုင်ငံတွေဖြစ်နေအဲ့ဒီ3ပြည်ချက်မှာသတ်မှတ်ဖော်ပြပါရယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့ဒီငွေကြေးခွာခြားမှုတွေနဲ့ငွေကြေးစနစ်ဆိုင်ရာဥပဒေအားနည်းချက်တွေကြောင့်အခုလိုမျိုးသတိထားရမယ့်နိုင်ငံစည်းနဲ့မှာထည့်သွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေကြောင့်ရောငွေကြေးခွာခြားမှုပါဝင်ခြားလူညုံရေးအခြေအနေတွေကြောင့်မှာ American ပြည်တော်စုကနေပြီးတော့ဗန်နိုင်းအရာရည်ယူမှုတွေရခင်ကလုပ်ခဲ့ပါရယ်။ဒီထက်မှာအမေရိကန်ဘန်တွေအနေနဲ့မြန်မာနဲ့ငွေကြေးအလွှဲပြောင်းလုပ်တဲ့ကန့်သတ်ချက်တွေလည်းပါပါတယ်။အမေရိကန်နဲ့မြန်မာဆက်ဆံရေးပြန်လည်ပြေပြစ်လာပြီးတဲ့နောက်ပိုင်းအမေရိကန်ဘက်ကမြန်မာပေါ်မှာတင်းကြပ်မှုတွေကိုဖြေလျှော့ပေးခဲ့ပြီးမယ်လို့ဗန်နိုင်းဆိုင်ရာကန့်သတ်တွေကတော့အချို့ရှိနေသေးဖြစ်ပါတယ်။မြန်မာနိုင်ငံကဘန်ချုပ်ကိုအမေရိကန်ပြည်ထောင်စုကနမည်ပြတ်စီးရင်ထဲမှာထည့်ထားသလိုပဲအမေရိကန်ဘန်တွေနဲ့ငွေအလွှဲပြောင်းကန့်သတ်မှုတွေကတော့အခုတည်းရှိနေသေးဖြစ်ပါတယ်ခင်ဗျာ
။အာဖရိကတက်တွင်အဆိုးဝါးဆုံးအီဘိုလာရောဂါဖြစ်ပွားနေတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကသူ့ရဲ့အရေးပေါ်လုပ်ငန်းရဲ့အမြင့်ဆုံးအဆင့်ကိုတိုးမြှင့်သတ်မှတ်လိုက်ပါတယ်။ယောဂပိုးအကြီးမားဆုံးဖြစ်ပွားနေတဲ့ဗဟိုချက်မှဖြစ်တဲ့အနောက်အာဖရိကဒေသကိုအမေရိကန်ကယောဂရေးရာကျွမ်းကျင်သူ90မကြာခင်မှာဆင်လွတ်မယ်လို့ကြာသပတေးနေ့ကအမေရိကန်လွှတ်တော်မှပြုလုပ်တဲ့အီဘိုလာဆန်ရကြားနာပွဲအတွင်း CDC အကြီးအကဲဒေါက်တာသောမတ်စ်ဖရီတန်ကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံအတွင်းကြီးမားတဲ့ယောဂပိုးပြန့်ပွားမှုဖြစ်မှာမဟုတ်ဘူးလို့သူအနေနဲ့ယုံကြည်ကြောင်းလဲဒေါက်တာဖရီဒန်ကပြောပါတယ်အခုဒီချိန်ယောဂပိုးဖြစ်ပွားတဲ့နေရာတွေဟာအရင်ကအီဘိုလာယောဂါမဖြစ်ဘူးတဲ့နေရာတွေဖြစ်တဲ့အတွက်သူတို့အနေနဲ့ကြိုတင်ပြင်ဆင်မှုတွေ မရှိဘူးလို့ဒေါက်တာသောမတ်ဖရီဒန်ကပြောပါတယ်ဒါအပြင်ယောဂပိုထင်းချုပ်ရေးအတွက်တင်းတင်းကြပ်ကြပ်လှုပ်ဆောင်ခြင်းမရှိတာနဲ့မီယိုဖလာအာသုဘချတဲ့အစီအလာတွေကယောဂပိုပုံမပြန်ပွားအောင်အခြေအနေတွေဖန်တီးခဲ့တယ်လို့လည်းဒေါက်တာဖရီဒန်ကပြောပါတယ်လက်ရှိယောဂပိုကူးစက်ပြန်ပွားမှုနှုန်းဟာအရင်အီဘိုလာယောဂပိုဖြစ်ပွားခဲ့တာတွေအားလုံးပေါင်းလာတဲ့ကျော်လွန်သွားလိမ့်မယ်လို့ဆိုပါတယ်အခုချိန်ထိအီဘိုလာယောဂပိုကြောင့်သေဆုံးသူ930ကျော်သွားပြီဖြစ်တယ်လို့ WHO ကပြောပါတယ်
Now, so yeah, Mimane, Ninga Adrinigo, Kuzo, Winline, Kutanyu Uruga, Jinya Gijarabakna, Akuro, Satu, Mimian Jane, Ninga Adrin, Larigo, Zadai, Tin Sepame, Pramauzo, Shililo, Nippalene, Patabi, Timbiabame, Mimaninga, Shisashi, Ludu, Losha, Muji, Chicketa, Tiginiso, Yen, Nasa Chow, Nitin, Pidwabi, Shisashi, Ludu, Losha, Mujima, Pawin, Usam Gijare, Shisashi, Music, Gongs on Rinine.မြန်မာနိုင်ငံရေးရဲ့ပါတီနိုင်ငံရေးပုံစံနဲ့ထဲထဲဝင်ဝင်ပါဝင်ပတ်သက်ဖို့လိုမယ်လို့ပြည်ပရောက်88မျိုးဆက်တောင်းသားခေါင်းဆောင်တချို့ကသုံးသပ်ပါတယ်88လှူရှားမှုနဲ့ဒီကနေ့နိုင်ငံရေးအခြေအနေတွေကိုပြည်ပရောက်88မျိုးဆက်ခေါင်းဆောင်နှစ်ဦးဖြစ်တဲ့ကိုမိုးတီးစွန်နဲ့ကိုမမောင်ကျော်တို့ကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းပြီးအပြည့်စုံပြောပြမှာပ
ါ88လူလှူရှားမှုကြီးကိုကျောင်းသားတွေကစခဲ့တဲ့ဆိုပေမဲ့နောက်ပိုင်းမှာဝန်ထမ်းတွေအလုပ်သမားတွေတော်ရမြို့ပါမကြံပြည်သူတရားလုံးနှိပါပါဝင်ပြီးတော့ဒီမိုကရေစီရေးကိုတောင်းဆိုခဲ့ကြတာမဟုတ်လို့မြန်မာနိုင်ငံမှာဒီ1300ပြည့်အရေးတော်ပုံပြီးလို့ရှိရင်88လှုပ်ရှားမှုဟာဒုတိယမြောက်အကြီးဆုံးလူလူလှုပ်ရှားမှုဖြစ်တယ်လို့မြန်မာရေးလေးလာသူတွေကသုံးသပ်ထားပါတယ်88လှုပ်ရှားမှုကိုဥဆောင်ခဲ့သူဒီ88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမိုးသီးစဉ်ကိုယ်တိုင်ကအဲ့ဒီတုန်းကအဲ့လောက်ထိလူလူပါဝင်မှုများလိမ့်မယ်လို့သူမမျှော်လင့်ခဲ့ပါဘူ
းအဲ့ဒီနေ့ကလူတွေသိမ်းနဲ့ချီပြီးတော့ပေါ့နော်ကျွန်တော်တို့တင်ကန်းကျောင်းမြို့နယ်ကနေပြီးတော့ဒီလူအုပ်ကြီးဟာဒီမြို့တော်ခမရှိဆိုတော့ကျွန်တော်စိတ်ထဲမှာတော့ဒီလူတသိန်းလောက်ပဲအောင်းမိတာပေါ့လေဒီလူအုပ်ကြီးတော့ကျွန်တော်တက်ကများနေပြီကျွန်တော်ထင်ထားတာတက်ကိုများနေပြီဟိုလဲရောက်သွားရောတကယ်ကိုလူပင်လေကြီးကိုသွားတွေ့တော့တာပဲ
88ရဲ့ထူးခြားချက်ကိုပြောရမယ်ဆိုရင်တော့ဒီမိုကရေစီလိုလားတဲ့အင်အားစုတွေအားလုံးဟာပါတီဇွဲအယူဆွဲတွေမထားဘဲနဲ့မြောက်ဆူရှလေးလမ်းစဉ်ပါတီဆိုတာကိုတညီတဲ့တတန်နဲ့ဆန့်ကျင်ခဲ့ကြတာလို့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမောင်မောင်ကျော်ကသုံးသပ်ပါတယ
်။ကျွန်တော်တို့ဒီ88ရဲ့ကျွန်တော်ထူးခြားတဲ့ဇယိုက်လက္ခဏာတစ်ခုပေါ့နော်။ဒီပါတီအဖွဲ့အစည်းအဲ့လိုတစ်ခုတည်းရဲ့ဥဆောင်မှုနဲ့ပါလာတာမဟုတ်ဘဲနဲ့လူတွေကကိုယ်စီအသိနဲ့ပါလာပြီးတော့ဒီတိုက်ပွဲလမ်းကြောင်းကြီးတစ်ခုတည်းကိုအလိုလျောက်အလိုပါလာကြပါနော်။အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ပါဝင်လာခဲ့တဲ့အင်အားစုတီးတီးမှရှိတဲ့အတွင်းစိတ်တွေကပေါ့နော်။မတိစိတ်တွေကလူလိုပေါင်းစည်းမိသွားတာပြီးတော့အဲ့
တကယ်တော့ဒီ88လူလှုပ်ရှားမှုကိုစစ်တပ်ကကြမ်းဖက်နှိမ်နင်းပြီးတော့အာဏာသိမ်းယူခဲ့တာပါစစ်အုပ်ချုပ်ရေးနှစ်အတန်ကြာပြီးတော့မှအခုတဖြည်းဖြည်းနဲ့ရသားအစုအယအသွင်ပြောင်းလာတာဖြစ်ပါတယ်အဲ့ဒီကာလကြီးကွဲစရာဖြစ်ရတွေဟာမြန်မာနိုင်ငံအတွက်သင်ကန်းစာယူရမယ့်မှတ်တမ်းတွေဖြစ်တဲ့လို့ကိုမောင်မောင်ကျော်ကပြောပါတယ
်လုံးဝမမေ့နိုင်ပါဘူးဒါကြီးကအမှန်တမ်းမှဆိုးရတဲ့ပုံရိပ်တွေဆိုတော့လေဒါကိုလည်းပဲဟိုမေးကြောက်ပါလို့တော့ကျွန်တော်ဘယ်တော့မှလည်းဘယ်သူ့မှလည်းမတိုက်တွန်းလို့အဲ့လိုတိုက်တွန်းတဲ့လူတွေလည်းကျွန်တော်အားမပေးပါဘူးဒါမေးပြောင်းမဲ့ကိစ္စမဟုတ်ဘူးပြင်တော့ဒါကျွန်တော်တမိုင်းရဲ့သင်ကန်းစာလည်းဖြစ်တယ်အုတ်ဆိုးတဲ့လူတွေအနေနဲ့လေဒီဥစ္စာကြီးကနေသူတင်ကားကယူတဲ့နယ
်။နောက်ဒီ88လူလှူရှားမှုဟာအနိုင်ရသလားရှုံးခဲ့ပြီလား။ကိုမိုးသူစုံကတော့88ဟာမပြီးသေးတဲ့တိုက်ပွဲဆိုပြီးတော့ပြောသွားပါတယ
်။အော်ကျွန်တော်တို့လူလားချက်တွေဘာမှမရသေးတဲ့အတွက်ရှေးလေးလုံးအရေးတော်ပုံကြီးကကျွန်တော်တို့မပြီးဆုံးသေးသောလှူရှားမှုကြီးလို့ကျွန်တော်တို့ပြောနိုင်ပါတယ်။ဒါကိုကျွန်တော်တို့အနိုင်ရှုံးလို့ကျွန်တော်တို့ပြောလို့မရသေးဘူး
။အခုလက်ရှိနိုင်ငံရေးပြောင်းလဲတွေဟာ88လူလှူရှားမှုရဲ့ရလဒ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့တော့ကိုမောင်ကျော်ကမြင်ပါတယ်။ဒါကြောင့်လည်း88လူလှုပ်ရှားမှုရဲ့လူလားချက်တွေအတွက်မျှော်လင့်ချက်ကောင်းတွေမြင်နေရပြီလို့သူကပြောပါတယ်။ဒီလိုမျိုးပြောင်းလဲတွေပိုဖြစ်လာဖို့အတွက်လည်းအခုလက်ရှိဒီနိုင်ငံကြီးထဲမှာ88မျိုးဆက်တွေရဲ့အခမ်းအနားပိုပြီးတော့ပါလာဖို့လိုတယ်လို့ကိုမောင်မောင်ကျော်ကယူဆပါတယ
်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့88မျိုးဆက်ဆိုပြီးတော့တောင်းတောင်းမီလောင်းလောင်းလာလာတကားတဲ့ဟိုအားကောင်းမောင်းတာနိုင်ငံရေးပါတီဆိုတာမရှိသေးဘူးလား။အဲ့လိုမရှိတဲ့ကြောင့်နိုင်ငံရေးသမားဆိုတာလည်းဒီနေ့အတိုက်ခံရွာလည်းမှာကျွန်တော်တို့88မျိုးဆက်အတိုက်ခံနိုင်ငံရေးကောင်းဆောင်ဆိုတာမရှိသေးဘူး။အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီအဲ့လိုဒီဥဆောင်ပုဂံကမှာပေါဝင်နိုင်တဲ့အခြေအနေရောရှိတယ်ဆိုတော့ကျွန်တော်ဥဆောင်နိုင်တဲ့အခန်းကဏ္ဍမှာမရှိသေးဘူးလို့ကျွန်တော်မြင်ပါတယ
်88မျိုးဆက်တွေနိုင်ငံရေးပါတီထောင်တဲ့နယ်လို့ကုမောင်ကျော်ကပြောပြီးမယ်လို့ကုမှုသီဆောင်ကတော့ဒီ88မျိုးဆက်တွေအနေနဲ့ဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံပေးဖို့နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲဝင်ရောက်လှုပ်ရှားကြဖို့လိုမယ်လို့သူကသူ့အမြင်ပြောပါတယ
်လက်တွေ့အနေထားမှာပြည်အထုသဖြင့်ပြည်ထဲမှာရှိတဲ့88မျိုးဆက်တွေအနေနဲ့ကျွန်တော်တို့နိုင်ငံရေးရဲ့အဓိကဆုံးဖြတ်ချက်ချတဲ့နေရာတွေမှာသူတို့မရှိသေးပါဘူး။အဲ့တော့အဲ့ဒီနေရာကိုရောက်လာအောင်စူးစမ်းဖို့လိုတယ်လို့ကျွန်တော်အနေနဲ့တိုက်တွန်းချင်တယ်။ကျွန်တော်ပုံမှန်လေးရိုးသားသားပြောရရင်တော့88ဒီမျိုးဆက်ပြည်မအကောင်းဆောင်ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ်တယ်ဝင်ရမယ်ဗျာ။ဘယ်လိုနေရာအမျိုးအဖြစ်ဖြစ်သူတို့ဝင်ရမယ်။သူတို့ တို့တက်ဆိုင်ရမြို့နယ်အပြည်ပြည်ကနေသူတို့ဝင်ရအဲ့ဒါကျွန်တော်ရဲ့ဒါတိုက်တွန်းချက်ပဲအဲ့ဒါအပေါ်မှာကျွန်တော်ဘာမှအပုပ်ကိုယ်ဆွဲအဖွဲ့ကြီးဆွဲတွေမပါဘူးလက်တွေ့အနေအထားမှာဖြစ်နိုင်ဆုံးအနေအထားပေါ့နော်
တကယ်တော့ဒီ88လှုပ်ရှားမှုကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်ပိုင်း88မျိုးဆက်ကိုဥဆောင်ခဲ့ကြတဲ့ចောင်းသားခေါင်းဆောင်တွေဟာပြည်တွင်းပြည်ပထောင်ထဲတော်တဲ့စသဖြင့်ပြန်ကျဲသွားခဲ့တာပါဒါကြောင့်လည်းပဲဒီနေ့အချိန်ဒီမှာတစူးတစည်းတဲ့ပုံစံတော့မတွေ့ရသေးပါဘူးဒါပေမဲ့လို့မနှစ်က88ဒီလှုပ်ရှားမှုရဲ့25နှစ်မြောက်နှစ်ပတ်လည်မှာတော့အဲ့ဒီအစုအဖွဲ့တွေစုစည်းပြီးတော့ငွေအတုအခမ်းအနားပြုလုပ်နောက်88မျိုးဆက်ရဲ့ရှေ့လုပ်ငန်းစဉ်ဆုံးဖြတ်ချက်တွေဆိုပြီးတော့ချမှတ်ခဲ့တာရှိပါတယ်အခုဒီနှစ်မှာလည်း26နှစ်မြောက်နှစ်ပတ်လည်အဖြစ်နဲ့ရန်ကုန်မန္တလေးမှာရောဒီပြည်ပတွေမှာရော88မျိုးဆက်အစုဖွဲ့တွေစုစည်းပြီးတော့အခမ်းအနားတွေပြုလုပ်ကြဖို့ရှိပါတယ်ခင်ဗျာ
26နှစ်တာရှေးလေးလုံးလူလူအောင်ကြွားမှုပေါ်သုံးသက်ချက်တွေကိုကုသညွန်ဦးစုစည်းတင်ပြခဲ့တာပါအခုတော့နိုင်ငံတကာကထူးခြားတဲ့သတင်းလွှာတွေကိုတင်ဆက်သွားပါမယ်အာဖရိကတိုက်အနောက်ပိုင်းမှာအီဘိုလာရောဂါကူးစက်ပြန့်နှံ့ခဲ့တာကြောင့်နိုင်ငံ၄နိုင်ငံမှာလူ900ကျော်သေဆုံးခဲ့ပါတယ်အဲဒီလိုသေဆုံးခဲ့တဲ့အထက်မှာကျန်းမာရေးဝန်ထမ်းတွေဒါဇင်နဲ့ချီပါဝင်ခဲ့ပြီးလိုင်ဘေးရီးယားနိုင်ငံတစ်ခုတည်းမှာတင်32ယောက်သေဆုံးပါတယ်ဆရာဝန်တွေနဲ့သူနာပြုတွေဟာယောဂါကူးစက်ခံရမဲ့ NDA တွေကြောင့်အရေးစွန်ပြီးဆေးကုသဖို့ငင်းဆန်နေကြတာကြောင့်နိုင်ငံတွင်းမှာရှိတဲ့ဆေးရုံဆေးကန်အတော်များများပိတ်ထားပါတယ်ဒီကြောင့်လည်းပတ်သက်ပြီး VOA သတင်းနောက် Unlook ရဲ့နောက်ခံသတင်းဆောင်မကိုကိုရန်နိုင်ကပြောပြမှာပါ
ဒေါက်တာမဲလ်ဘန်ကော့ကော့ကအီဘိုလာရောဂါပိုးသူဘာကြောင့်ကူးသွားတယ်ဆိုတာအတိအကျမသိပေမဲ့လည်းသူစီကိုအဲ့ဒီရောဂါဘယ်လိုရောက်လာတယ်ဆိုတာကိုတော့ခံမှန်းကြည့်လို့ရတယ်လို့ပြောပါတယ်။လိုင်ဘေးရီးယားနိုင်ငံဘွန်ခရိုင်ကသူ့ရဲ့ FB ဆေးရုံကိုအဖျားမရှိဘဲနဲ့အော့အန်နေတဲ့အမျိုးသမီးတစ်ယောက်ရောက်လာခဲ့တယ်လို့ပြောပါတယ
်။ She was from Banga instead of Lofa. So but I the next day
ဒီမျိုးသမီးကသူဟာလိုဖာကမဟုတ်ဘဲဘန်ဂါဒေတာကလို့ပြောပါတယ်ဒါပေမဲ့နောက်တည့်ရက်ကျတော့ကျွန်တော်နည်းနည်းတန်တရားဖြစ်မိတယ်ဒါနဲ့ကျွန်တော်လည်းသူ့ကိုလိုဖာကမဟုတ်ဖို့ပဲမျှော်လင့်ကြောင်းဘာလို့လဲဆိုတော့သူ့စီမှာအီဘိုလာရောဂါလက္ခဏာတွေတွေ့နေရတယ်လို့ပြောလိုက်ပါတယ
်နောက်ပိုင်းမှာတော့အဲ့အမျိုးသမီးသူတို့ကိုလိန်ခဲ့တယ်ဆိုတာကိုသိသွားခဲ့ကြပြီးတော့အဲ့ဒီအမျိုးသမီးဟာအီဘိုလာကူးစက်ရောဂါကြီးအကြီးအကျယ်ဖြစ်နေတဲ့လိုဖာဒေတာကလာခဲ့တာဖြစ်ပါတယ်အဲ့ချိန်ကစပြီးတော့ဒေါက်တာကော့ကော့ရဲ့ဆေးရုံကသူနာပြုဆီယာမ5ယောက်တည်ဆုံသွားခဲ့ပါတယ်သူစီမှာအဲ့ဒီယောဂါဖြစ်နေပြီဆိုတာကိုစမ်းသပ်တွေ့ရှိချိန်မှာတော့သူ့ကိုမော်ရိုဗီးယားကတစ်ဆင့်လိုဖာမှာရှိတဲ့အထူးသီးသန့်ကုသဆောင်မှာထားထားခဲ့တာဖြစ်ပါတယ
် That was made it one of the bed that was made and was a bed that like one of the patients that has just died
မချန်သေးခင်ကပဲလူနာတယောက်တည်သွားပါတယ်ကျွန်တော်ဝင်သွားတဲ့အချိန်မှာစိတ်ကိုလည်းတင်းတင်းထားပြီးကျွန်တော်အသက်ရှင်ရမယ်ဆိုပြီးကျွန်တော်ကိုကျွန်တော်ပြောမိတယ်ပြီးတော့ကျွန်တော်ဇနီးကိုလည်းကျန်းစာအုပ်ကိုယူခဲ့ဖို့မလိုက်ပြီးဖျားတရားကိုပဲအာယုံပြုတ်ပြီးတော့နေသွားမယ်ဆိုတာကိုပြောခဲ့ပါတယ်
။သူကအစာကိုမစားခြင်းလဲအဟာရမပြတ်အောင်အတင်းစားခဲ့ပါတယ်။တခြားလူနာတွေစိတ်မချမ်းမသာနဲ့မျောလင့်ကြမဲ့ပြီးတည်ဆုံသွားတာတွေကိုသူတွေ့ခဲ့ရပြီးတော့တယောက်တည်းအထီးကျန်နေပေမဲ့လည်းတည်တည်ငြိမ်ငြိမ်နဲ့ပဲနေနိုင်အောင်စူးစမ်းခဲ့လို့နောက်ဆုံးမှအသက်ဆက်ရှင်ပြီးတော့ဘဝအသက်ကိုရောက်သွားတယ်လို့ပဲလို့သူကပြောပါတယ်။သူ့ရဲ့ဆေးရုံမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေကိုအီဘိုလာရောဂါနဲ့ပတ်သက်ပြီးသင်တန်းတွေပေးနေတာကြောင့်အခုခါမှာသူ့ဆေးရုံကိုလည်းပိတ်ထားရပါတယ်။ Ebola virus ပိုးဟာယောဂဖြစ်နေတဲ့လူနာနဲ့နီးနီးကပ်ကပ်နေပြီးအဲ့ဒီလူနာရဲ့ကိုယ်ကထွက်လာတဲ့အရည်တွေနဲ့ထိရကနေကူးစက်တာဖြစ်ပါတယ်။ယောဂဖြစ်နေတဲ့သူတွေကိုပြုစုကူးသနေသူတွေဟာယောဂကူးစက်နိုင်ခြင်းအများဆုံးရှိသူဖြစ်ပါတယ်။ Liberian နိုင်ငံမှာရှိတဲ့ကျမကြီးဝန်ထမ်းအတော်များများဟာမျက်နှာဖုံးခေါင်းစွပ်မျက်စိကိုကာကွယ်ပေးတဲ့မျက်မှန်စတာတွေမရှိကြပါဘူး။အဲဒါကြောင့် Liberian နိုင်ငံ Monrovia မြို့တော်တစ်ဝိုက်ကဆေးရုံတွေဆေးကန်းတွေကိုလည်းပိတ်ထားကြရပါတယ်။သူနာပြုတင်မတီဝေါ်ကာကတော့သူဆေးကန်းဆိုရင်လက်အိတ်တောင်မရှိဘူးလို့ပြောပါတယ
်။ Our friends are dying on a very serious no one to die like a dog.
ကျွန်တော်တို့မိတ်ဆွေတွေဟာဒေလူမျိုးပါဖြစ်နေကြပါတယ်။ကျွန်တော်အနေနဲ့အလေးနဲ့ပြောချင်တာကကျွန်တော်တို့ခွေးလို့မသေးချင်ပါဘူး။အစိုးရအနေနဲ့ကာကွယ်နိုင်မဲ့ကိရိယာတစားပလာတွေမပေးနိုင်ဘူးဆိုရင်ကျွန်တော်တို့လည်းအလုပ်ကိုမလာနိုင်ပါဘူး။ဒီအတွက်စိတ်မကောင်းပါဘူးဗျာ။ကျွန်တော်တို့ရောဂါဖြစ်မှာကြောက်ပါတယ်။
ပိတ်ထားတဲ့ဆေးကန်းရဲ့အပြင်ဘက်မှာစောင့်နေကြတဲ့ဒေသခံတွေကလည်းသူတို့ဟာဘလို့မှမျောလင့်မထားတဲ့အခြေအနေအောက်မှာနေနေကြရတယ်လို့ပြောပါတယ
်။ Because if we sick we cannot go to native doctor we don't familiar with native doctor we got to go to the vera clinic and all clinic are closed down
even unification set ကျွန်တော်စီမှာရှိတဲ့တိုင်းစီဆရာဝန်တွေစီကိုတော့နိုင်ပါဘူး။တိုင်းစီဆရာတွေကျွန်တော်တို့ကုနေကြတာမဟုတ်ပါဘူး။ကျွန်တော်တို့ဆေးကန်းတွေသွားတဲ့အခါဆေးကန်းတွေအကုန်လုံးကလည်းပိတ်ထားပါတယ်။ကိုဝန်ဆောင်အမျိုးသမီးတွေဆေးကန်းသွားဖို့လိုမယ်ဆေးကုသဖို့လိုမယ်အဲ့ခါမှာသူတို့မှာသွားစရာမရှိပါဘူးအဲ့တော့ဒီနေ့ကျွန်တော်ဘာမှရောက်နေလဲဘလို့အချင်းနေရှိလဲဆိုတာကျွန်တော်မသိပါဘူ
းကျမကြီးလှုပ်သားတွေကလည်းယောဂကူးစက်မှာကိုကြောက်တယ်လို့ပြောနေသလိုတ တာမန်လူတွေကလည်းကျမ်းမာရေးလုပ်သားတွေကိုကြောက်နေပြီးတော့ uniform ဝတ်ထားတာကိုတွေ့ရဆိုရင်ပဲညွတ်နေကြတယ်လို့ McFarlane Kakula ကပြောပါတယ်။ Ebola ရောဂါကြောင့်ချို့တွေလည်းအကာအကွယ်ရှိနေတဲ့ဂျာကပဲရောဂါကူးစက်ပြီးတော့တည်ဆုံးကုန်တာဖြစ်ပါတယ်။ဗိုလ်ရုံးနေမှာတော့ Liberia သမ္မတ Alan Johnson Sirleaf က Liberia နိုင်ငံကိုအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ Liberia နိုင်ငံမှာ Ebola ရောဂါဖြစ်နေတဲ့သူနဲ့တန်တရာရှိရတဲ့သူ900ကျော်ရှိနေုံနဲ့မဟုတ်ပဲနဲ့ဇေဝပြူစုကုသမှုတွေမရှိတဲ့အတွက်မိုးရင်းကာလမှာဖြစ်တဲ့ငှက်ဖျားတိုက်ဖိုက်စားတဲ့ကုသလို့ပျောက်ကင်းနိုင်တဲ့ယောဂအန္တရာယ်တွေကိုပါကြုံနေကြရတယ်လို့ Liberia သမ္မတကပြောကြားသွားခဲ့ပါတယ်ခင်ဗျာ
Ebola ကူးစက်ယောဂပြန့်နှံ့မှုအနေအားကိုရန်နိုင်ရဲ့တင်ပြချက်ပြီးမှာတော့ယူကရိန်းရဲ့အခြေအနေကိုကြည့်အောင်ပါစွိုင်းအင်ကိုခြွေတာဖို့ဆိုပြီးယူကရိန်းနိုင်ငံ Kiev မြို့တော်နဲ့အခြားမြို့ကလူနေအိမ်ရက်ွက်တွေကိုဖြတ်နေတဲ့ရေနွေးပိုက်လိုင်းကိုအစိုးရကပိတ်လိုက်တဲ့အတွက်မြို့ကန်နေရေနွေးမရနိုင်တော့ပဲကိုနီးကိုဟန်နဲ့ဖြည့်ရှင်းနေရပါတယ်ပြီးခဲ့တဲ့ဇွန်လထဲမှာယူကရိန်းကိုပေးနေတဲ့ရုရှားရဲ့ gas တွေဖြတ်တောက်လိုက်ပြီးနောက်ပိုင်းလာမယ့်ဆောင်းရာသီအေးခဲနေချိန်မှာယူကရိန်းပြည်သူတွေရက်တီနိုင်မလားဆိုတဲ့စိုးရိမ်မှုရှိနေချိန်မှာပဲအခုလိုကြုံလာရတာပါရုရှားနဲ့ဖြစ်နေတဲ့သဘာဝတန့်ငွေစစ်ပွဲကိုယူကရိန်းပြည်သူတွေဘယ်လိုတုံ့ပြန်နေကြသလဲဆိုတဲ့အကြောင်း Henry Richwell ပေးပို့တဲ့သတင်းလွှာကိုဆက်လက်နားဆင်ပါခင်ဗျာနာဒတ်ချန်နဲ့သူ့ရဲ့တနှစ်သားရွယ်ကလေးဟာ KF မြို့မှာနေစာလှုပ်နေကြပါတယ်။ရင်နွေးရဖို့သဘာဝတန့်ငွေအဖြတ်ခံတာရတော့အိမ်မှာကလေးထင်းရတာမလွယ်ဘူးလို့ဆိုပါတယ
်။ Ni scupati его, ni помыть посуду. Самое элементарное.
အိမ်မှာဆိုရင်ကလေးကိုရေချိုးပေးဖို့ကလည်းမရဘူး။ပကံလဲဆေးလို့မရဘူး။ရင်နွေးရချက်ပြုတ်ဖို့မီးရလျှက်စစ်ရဒီလိုအခြေခံတွေမရဘူးဆိုရင်လူတစ်ယောက်ကဘယ်လိုရှင်သန်မလဲလို့သူကပြောသွားတာပါ။ KF မြို့ကတိုက်ခန်းတွေဟာဟိုအရင်ဆိုဗီယက်ခေတ်ကတည်းကမြူနစ်စပယ်ကနေဘုံစနစ်နဲ့ရေနွေးပေးတာမျိုးအိမ်ငန်းနွေးအောင်အပူပေးတာမျိုးလှုပ်လာခဲ့တာပါတန်ရှင်ရေးလှုပ်ဖို့ဆိုပြီးနှစ်စဉ်နွေရာသီရောက်လာတိုင်းအဲ့ဒီဆက်တွေကိုတပတ်ကြာပိတ်လိရှိပါတယ်လာမယ့်ဆောင်းရာသီမှာသုံးဖို့ gas ကိုစူးစောင်းထားတဲ့အနေနဲ့အော်တိုဘာလကုန်ထိရက်ွက်သေးရေနွေးမရတော့ဘူးလို့ဒီတစ်ပတ်တည်းမှာအာဏာပိုင်တွေကကြေညာခဲ့ပါတယ်အခုကာလကတော့ယူကရိန်းမှာနွေရာသီဖြစ်ပြီးရင်နွေးနဲ့အိမ်ငန်းအပူပေးတာမျိုးမရှိရင်တော့လူတွေနေနိုင်ကြပါတယ်။ရှေ့လာမဲ့လာတွေဆိုရင်အရန်အေးလာတော့မှာပါ။နှင်းနေကြပြီးရေခဲအောင်အေးတော့မှာပါ။ဈေးတက်တာတဲ့ရုရှားက gas မရတော့ပဲဆောင်းနှင်းမှာရက်တည်နိုင်အောင်ယူကရိန်းပြည်သူတွေစ조사ရတော့မှာပါ။အရင်နှစ်တွေတုန်းကတော့ယူကရိန်းဟာရုရှားကလာတဲ့ဈေးချိုတဲ့ gas နဲ့ပဲရက်တည်လာခဲ့တာပါ။ gas ပိုးအကျွေးပေးဖို့ကြံတယ်ဆိုပြီးအငင်းပွားရာကဂျွန်လာထဲမှာရုရှားက gas pipeline ကိုဖြတ်တောက်လိုက်ပါတယ်။ယူကရိန်းအစိုးရပိုင် gas company Naftor gas ရဲ့အကြီးအကဲ Todi Chok ကဆောင်းတွင်းအတွက်ပြင်ဆင်မှုတွေကိုပြောလာပါတယ
်။ Дійсно, Україну чекає не проста зима і сьогодні
လာမယ့်ဆောင်းတွင်းရောက်ရင်တကယ်စင်ခေါ်မှုတွေကြုံရမှာပါ။လောလောဆယ်ကျွန်တော်တို့စီမှာ gas kubometer 15 billion ရှိပါသေးတယ်။ဒီပမာဏကဒီနှစ်သုံးဆွဲမှုရဲ့3ပုံတစ်ပုံရှိတယ်လို့ဆိုရမှာပါ။
ခရိုင်းမီးယားဒေသကိုရုရှားကအာဓမထိန်းချုပ်ပြီးနောက်ပိုင်းယူကရိန်းပင်လယ်ထဲက gas လုတ်ကွက်ကပါရုရှားရဲ့ထိန်းချုပ်မှုအောက်ရောက်သွားတယ်လို့ Todi Chok ကပြောပါတယ်ရုရှားနဲ့ဖြစ်ရတဲ့ gas စစ်ပွဲကြောင့်ယူကရိန်းပြည်သူတွေလောင်စာအခက်အခဲရင်ဆိုင်လာရပြီးနီလန်းသစ်ရှာလာကြရပါတယ်လောင်စာစွမ်းအင်ခြွေတာဖို့ယူကရိန်းကိုကယ်တင်ကြဖို့ရုပ်မြင်သံကြားကတဆင့်လန့်ထုတ်လွှင့်လာပါတယ်Полина Бешкина ဟာစွမ်းအင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့ကဖြစ်ပါတယ
်။ Первая цель это проинформировать украинцев о том, что хорошо бы беречь энергию для
пользы. Сванин ကို Twitter ကစီးပွားရေးတွေလည်းဟန်ကြတယ်ဆိုတာ Ukraine ပြည်သူတွေကိုပထမဦးဆုံးပေးချင်တဲ့သတင်းစကားပါ။နောက်တစ်ချက်က gas ဈေးနှုန်းတက်လာရင်အထိတ်တလမဖြစ်ရအောင်လို့ပါ။ဈေးကလည်းတရိပ်တက်လာနေပါတယ်။ဒီဆောင်းဥမာတင် gas ဘိုးကအတော်မြင့်လာတော့မှာပါ။နောက်ဆုံးတစ်ချက်က Ukraine ဟာသူတစ်ပါးပေါ်စွမ်းအင်မိခိုးမှုကင်းတဲ့နိုင်ငံဖြစ်ဖို့ပါပဲ
Ukraine ဟာ Russia ပေါ်စွမ်းအင်ကိစ္စမိခိုးလာရပေမဲ့ရေရှည်မှာကင်းလွတ်သွားလိမ့်မယ်လို့ Vashkina ကယုံကြည်နေပါတယ
် Работает энергия мы можем сберечь примерно половину порядка 45-48%
နောက်ဆုံးစွမ်းအင်ကိုတိတိယယောက်ထိန်းချုပ်နိုင်ရင်လိုအပ်ချက်ရဲ့ထက်ဝက်လောက်ကိုခြွေတန်းနိုင်မှာပါ Gas ပမာဏက29 billion ကုဗမီတာလိုပါတယ်ပြီးခဲ့တဲ့2013တုန်းကဆိုရင်အဲ့ဒီပမာဏထည့်ပိုးပြီးရုရှားစီကဝေယူခဲ့တာပါ။အ
ိနီချင်းစလိုဗက်ကီးယားနိုင်ငံကတော့ EU ဥရောပနိုင်ငံတွေကလာတဲ့ gas တွေကိုသူတို့နိုင်ငံထဲပြတ်ပြီးယူကရိန်းနိုင်ငံတွေကိုတင်သွင်းခွင့်ပြုလိုက်မယ်လို့ဆိုပါတယ်။အဲ့ဒီပိုင်လိုင်းဟာလာမယ့်ဆောင်းတွင်း KF မြို့ကိုအရေးပေါ်ပို့ပေးမှာဖြစ်ပါတယ်။ဒီအခြေအနေလေးမတိုင်ခင်မှာယူကရိန်းပြည်သူတွေစွမ်းအင်ခြွေတာကြဖို့နဲ့ရေရှည်မှာရုရှားပေါ်အမိခိုကင်းအောင်စ조사သွားကြဖို့လှုံ့ဆော်သူတွေကပြောနေပါတယ်ခင်ဗျာ။
ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုနားဆင်ရမှာကအိန္ဒိယဘက်ကသတင်းပါ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့အဖွဲ့ဝင်အဖြစ်မပါဝင်ဖို့ဆုံးဖြတ်ရခြင်းနဲ့ပတ်သက်လို့အိန္ဒိယနိုင်ငံကခုခံကာကွယ်ပြောကြားလိုက်ပါတယ်။ဒါပေမဲ့အိန္ဒိယရဲ့လူလားချက်တွေကိုဖြည့်ဆည်းပေးမယ်ဆိုရင်တော့အဖွဲ့ဝင်အဖြစ်ပါဝင်ဖို့ဆန္ဒရှိတယ်လို့ပြောပါတယ်။ဒီကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးအတွင်းပါဝင်ခြင်းအဖြစ်ကုန်သွယ်ရေးဆိုင်ရာကန့်သတ်ချက်တွေကိုလျှော့ချပြီးတန်ပေါင်းများစွာသောပြည်သူတွေအလုအကံရရှိစေမယ့်အစီအစဉ်တွေဖြစ်ပေမဲ့အိန္ဒိယနိုင်ငံအတွင်းကစည်းရုံးသားအများပြားစားနပ်ရိက္ခာဖူလုံရေးအတွက်ဆောင်ရွက်မှုတွေကိုပြက်ပြားသွားစေမယ်လို့အိန္ဒိယအစိုးရကယူဆနေတာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက်အန်ဂျနာပါရစ်ချာနယူးဒေလီမြို့ကသတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ပြောပြမှာပါ
။ဟုတ်ကဲ့ပါ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးနဲ့ဆွေးနွေးနေတဲ့ကိစ္စကအုတ်ချိုရေးဆိုင်ရာကြိုးနေတွေကိုရှော့ချပြီးကမ္ဘာတဝန်းကုန်ပစ္စည်းတွေတင်ပို့တဲ့အခါကုန်ကြစရိတ်တက်တာစေမှာဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယကအဲ့ဒီသဘောတူညီချက်ကိုလက်မှတ်ထိုးဖို့ညှင်းဆိုလိုက်တဲ့အတွက်အဲ့ဒီအစီအစဉ်လည်းပြတ်သွားခဲ့ပါတယ်။အိန္ဒိယအနေနဲ့လက်မှတ်မထိုးနိုင်တာဟာများစွာသောစည်းရင်းသားပြည်သူတွေအတွက်အစိုးရရဲ့အထောက်ပံ့နဲ့စားနပ်ရိက္ခာထောက်ပံ့ပေးနေတဲ့အစီအစဉ်ကိုအနောက်အရှေ့ဖြစ်စေမှာဆိုတဲ့အတွက်ဖြစ်တယ်လို့အိန္ဒိယကုသရေးဝန်ကြီးဝန်ကြီးနိရမလာစီတာရမန်ကဗုဒ္ဓနေ့ကလွတ်တော်ကိုပြောကြားလိုက်ပါတယ်။မရှိစင်းရင်သားတန်ပေါင်း850အနေနဲ့ဂျုံမုတ်နဲ့ဆန်ကိုဇင်းလုံးတက်တာစွာရောင်းချပေးဖို့အစိုးရကမနစ်ကရည်မှန်းချက်ကြီးမားစွာဥပဒေပြဋ္ဌာန်းထားခဲ့တာဖြစ်ပါတယ်။စာနာရိက္ခာဖူလုံရေးအစီအစဉ်ဟာလူသားချင်းစာနာထောက်ထားတဲ့အစီအစဉ်ဖြစ်တယ်လို့ဝန်ကြီးစီတာရမန်ကပြောပါတယ်
။ Issues of development and food security are critical to a vast swath of humanity and cannot be sacrificed.
စာနာရိက္ခာဖူလုံမှုရှိရေဟာလူသားချင်းစာနာမှုနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကုန်သွယ်ရေးဆိုင်ရာအကျိုးစီးပွားအတွက်ဒီကိစ္စကိုစတေးပစ်လိုက်လို့မရပါဘူးအိန္ဒိယလိုဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့နိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်ခြင်းမရှိဘဲကိုယ်တိုင်ပြည်ရင်းကစည်းရဲသားတွေစာနာရိက္ခာဖူလုံမှုရှိအောင်လို့လွတ်လပ်စွာလှုပ်ဆောင်ပိုင်ခွင့်ရှိတယ်မှာတဲ့ဒါဟာကျမတို့ရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ဖြစ်ပါတယ်
WTO ကတင်ပြတဲ့သဘောတူညီချက်ထဲမှာလေယာထွက်ကုန်ပစ္စည်းတွေအတွက်အမတော်ကြီးဆေးရခိုင်နှုံးနဲ့မကြော်လွန်ရဘူးလို့ဖော်ပြထားတဲ့စာပတ်အပေါ်အိန္ဒိယအစိုးရကစိုးရိမ်နေတာဖြစ်ပါတယ်။အိန္ဒိယအစိုးရဟာလက်သမားတွေထံကဂျုံနဲ့ဆန်တွေကိုကာလာပေါက်ဈေးတဲ့ဈေးပိုပြီးဝယ်ယူပြီးတူလောင်ထားလိရှိပါတယ်။နောက်တော့မှအဲ့ဒီဂျုံနဲ့ဆန်တွေကိုဈေးနှုန်းသက်သာစွာနဲ့တမဝါယမစနစ်လိုစည်းရဲသားတွေကိုပြန်ရောင်းချပေးတာဖြစ်ပါတယ်။WTO ရဲ့ဆိုပြချက်ကိုအိန္ဒိယကလက်မှတ်ထိုးလိုက်ခြင်းအပြင်ကမ္ဘာကုန်သွယ်ရေးမှာဒေါ်လာတန်1000နဲ့ညီမျှတဲ့တိုးတက်မှုတွေဖြစ်ပေါ်လာပြီးအလုတ်ကိုင်းအသစ်တန်20လောက်ဖန်တီးပေးနိုင်မယ့်ကိစ္စကိုအိန္ဒိယအစိုးရကလက်မှတ်မထိုးတဲ့အတွက်ပြောဆိုဝေဖန်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲအဲ့ဒီစာနာရိက္ခာဆိုင်ရာအမတော်ကြီးထောက်ပံ့တဲ့ကိစ္စကိုသဘောတူညီချက်ထဲကဖြုတ်ချပေးရင်အိန္ဒိယအနေနဲ့လက်မှတ်ထိုးမဲ့သဘောမျိုးဝန်ကြီးစီတာရမန်ကပြောပါတယ
် I'm confident that India will be able to persuade the WTO membership to appreciate the sense
India နဲ့တခြားဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့လိုအပ်ချက်ကိုတခြား WTO အဖွဲ့ဝင်နိုင်ငံတွေကနားလည်ပေးမယ်ဆိုရင်အိန္ဒိယအနေနဲ့ကောက်မွန်တဲ့အနာဂတ်ဖြစ်လာအောင်ဒီသဘောတူညီချက်ကိုလက်မှတ်ထိုးနိုင်လိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်
။အိန္ဒိယကတူလောင်ထားတဲ့စာနာရိက္ခာပမာဏဟာကြီးမားလွန်းလာကြောင်းအဲ့ဒီပမာဏကိုကမ္ဘာအကြီးဆုံးဈေးကွက်တစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံထဲမှာဈေးနှုန်းချိုသာစွာနဲ့ရောင်းချလိုက်ခြင်းအပြင်ကမ္ဘာဈေးကွက်ကိုပါကြရက်ရိုက်လာနိုင်တယ်လို့ WTO ကပြောပါတယ်။အိန္ဒိယအစိုးရအနေနဲ့ကမ္ဘာကုန်သွယ်ရေးမှာပြည်ပြင်းပြောင်းလဲမှုလှုပ်ဆောင်ဖို့လိုလားပေမဲ့လက်သမားတွေနဲ့စည်းရဲသားတွေအပေါ်တကယ်စစ်မှန်တဲ့ဂရုပြုထားပြီးဖြစ်နေတယ်လို့အိန္ဒိယနိုင်ငံကစီးပွားရေးပညာရှင်တွေကပြောပါတယ်။စီးပွားရေးပညာရှင် DH Panandika ဟာ RPG Foundation လို့ခေါ်တဲ့သုတေသနအဖွဲ့ရဲ့အကြီးအကဲဖြစ်ပါတယ်
။ So I think it is not that India wants to bypass WTO. Problem which
India has at the moment. India အနေနဲ့ WTO ဖွဲ့ဝင်ဖြစ်ဖို့ရှောင်နေတာမဟုတ်ဘူးလို့ကျွန်တော်ထင်တယ်။အိန္ဒိယရင်ဆိုင်နေရတဲ့ပြဿနာတစ်ခုကလေသမားတွေဟာရန်ကိုဆင်းရဲကြတယ်။သူတို့ရက်တီနိုင်ဖို့ထောက်ပံ့ပေးဖို့လိုတယ်။အဲ့ဒီပြဿနာဖြေရှင်းပြီးသွားရင်အိန္ဒိယကဒီသဘောတူညီချက်ကိုချက်ချင်းလက်မှတ်ပြေးထိုးလိုက်မှာပါပဲ
။ဒါပေမဲ့ဒီပြဿနာကိုလာမဲ့သတင်းပတ်အနေငယ်အတွင်းအပြည့်မရှာနိုင်ရင်တော့တိုင်းပြည်အတော်များများကလည်းဒေတာရင်းသဘောတူညီချက်တွေချမှတ်လို့